ပဲဂိုးတိုင်းတဲ့ကိုထိုင်းနိုင်ငံဘက်ကပြန်ဝင်လာတဲ့လုတ်သားဥယျာဉ်ဟာနေ့စဉ်အယောက်200နီးပါးရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေနဲ့ကျန်းမာရေးဝန်ထမ်းအချို့အစားမှတ်မြတာတာစစ်ဆေးမဲ့ကျန်းမာရေးပစ္စည်းမလုံလောက်တာတွေနဲ့ကြုံနေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကမြန်မာလုတ်သားတွေကိုကနဦးအနေဖြင့်လည်းကတော့ကိုယ်အိမ်မှာပဲကိုဟုံးကွာရတင်ထားဖို့ကျမကြီးဝင်ကြီးဌာနဘက်ကညွှန်ကြားထားပေမဲ့နောက်ပိုင်းမှာတော့သူတို့ကိုရက်ရွာဒေသအလိုက် community quarantine လို့ခေါ်တဲ့အားလုံးကိုစုပြီးတနေရာမှာတည်ကြထားစောင့်ကြည့်ကြတွေလှုပ်လာခဲ့ပါတယ်။ဘကိုးတိုင်းတစ်ခုလုံးတွေ့မယ်ဆိုရင်ဝင်ရောက်လာသူစုစုပေါင်းဟာ1000ခွဲနီးပါးရှိရလို့ဘကိုးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးညွန့်ရွှေကပြောပါတယ်။ပြန်လာသူတွေနဲ့ပတ်သက်လို့တည်ကြထားစောင့်ကြည့်နေတဲ့အခြေအနေကိုသူကပြောပြလာတာပါ။
ကျွန်တော်ရှိမှာပါတော့အခုဒီကိုအတဲကြီးလည်းပြောရတယ်ကျွန်တော်တို့ခေါ်တော့ရှိတယ်ကတောင်းတောင်းတော့တောင်းနေတော့ရှိတယ်။အဲဒါကျွန်တော်ဒီမှာမကိုးနေနေတာဒီမှာခေါ်ပြီးလို့ခါတာဒီ160တော့ရှိပါတယ်။ဖွဲ့ကြဘက်ကိုကျွန်တော်တို့အခုကြိုနေရတာတရားကို200အပဝင်းရှင်ခံကြိုရပါဆက်ဆက်ရမြို့တွေပေါ့ဒီမြို့တွေလိုက်ကျွန်တော်ကမြို့တွေအုပ်ချုပ်မှုတွေဆက်ပြီးတော့အဲဒါသူ့မြို့တွေကဒါကြိုခိုင်းလိုက်တယ်နောက်တစ်ခါကကြိုခိုင်းလိုက်ကမ္ဘာကျောင်းကြီးရဲ့မြို့နယ်တွေရဲ့ကျွန်တော်တို့ကဘိုးကဝင်လာတဲ့လူတွေရောဒီမှာ facility quality ရှိကျွန်တော်တို့ဘကိုးတက်ကူတွေဒီအာသောကဘုံကြီးကြောင်းထဲမှာထားပ
ါဘကိုးတိုင်းမှာ covid ရောဂါကာကွယ်ရေးနဲ့ quarantine ထားရှိတဲ့အတွက်ဘကိုးတိုင်းတွင်မြို့နယ်28မြို့နယ်မှာတမြို့နယ်ကို7100ချထားပေးပေမဲ့လောက်ငအောင်စံမာရေးပစ္စည်းတွေမပေးနိုင်ဘူးလို့သူကဆိုပါတယ်ဒီလိုရက်ရွာဒေသအလိုက်တည်ကြားထားစောင့်ကြည့်ရမှာပဲခူးတိုင်းဒေသအတွင်းမှာစက္ကန့်200ကျော်တောင်ကူခရိုင်အတွင်းမှာစက္ကန့်200နီးပါးပြည်ခရိုင်အတွင်းမှာစက္ကန့်150နီးပါးတာယာဝတီခရိုင်မှာစက္ကန့်120ကျော်ရှိလာမှုစုစုပေါင်းစက္ကန့်ပေါင်း900နီးပါးရှိနေပါတယ်ကိုရတုနေတဲ့သူတွေနဲ့ဈေးရအလိုက်ကျန်းမာရေးစောင့်ရှောက်မှုလုံဆောင်ပေးရမှာကျန်းမာရေးဝန်ထမ်းအင်အားနဲ့စောင့်ကြည့်လူဦးရေပမာဏမမျှတာရီနဲ့ကြုံနေရတယ်လို့ပေါက်ခေါင်းမြုံနယ်စေယုံအုပ်ဒေါက်တာတိတ်တိတ်ထွန်းကပြောပါရစ
ေ။ quarantine ထားတဲ့ facility quarantine ထားတဲ့ပေါ့အရွာဒီမှာအဲ့လိုထားတဲ့နေရာဒီမှာကျွန်တော်ဆင်မတွေကသွားပြီးတော့ကြည့်ပေးတယ်။ home quarantine မှာတချို့ဟိုဗားလေးတွေဗားလေးဆိုရင်သူတို့ကြည့်ပေးတာမြေသားမျိုးလေးတွေရှိပါတယ်။ဟုတ်ကဲ့ပါ။
ဟုတ်ကဲ့
အခက်အခဲရတော့ဘာဖြစ်သွားရေးနာရေးပေါ့ကျွန်တော်ဆံမတွေကဟိုဥမာ2600မှာဆံမတယောက်ဖြစ်ရှိတာမျိုးပေါ့ဆံမနဲ့တမိုင်ကြီးချက်နှစ်တယောက်ဖြစ်ရှိတာမျိုးဒါတော့ဒါဥပမာရှိပါတယ
်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကက်ရောဂါကြီးအပင်တန်းဖြစ်လာနိုင်တဲ့အလားအလာရှိနေရလို့ဆံမရင်းနဲ့အာဂတာဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကကြေညာထားတာရှိပါတယ်လက်ရှိကိုဗစ်ရောဂါကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံဘက်ကပြန်လာသူတွေပါဝင်လာတာကြောင့်ပိုင်းတွေဘက်ကလည်းအသေးအချာစောင့်ချက်ကြည့်ရှုဖို့ကလည်းဈေးရွာတွေမှာအခက်အခဲတွေရှိနေပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။